မွေးစည်းဝါးနဲ့ရွှေပြောင်းအခြေချလူသူတွေဝင်လာမှာဆိုတဲ့အတွက်အမေရိကန်မက္ကဆီကိုနယ်စပ်တစ်လျှောက်ကိုသမ္မတဒေါ်နယ်ထရန့်ကချိုးဖောက်ဝင်ရောက်လို့မရနိုင်တော့တဲ့ဒတိုင်းကိုကာယံထားပြီမဲ့လဲမက္ကဆီကိုလူကုန်ကူးကိန်းကတော့အဲ့ဒီအတားအဆီးတွေကိုချိုးဖျက်ပြီးဝင်ရောက်နေပါတယ်ဒါပေမဲ့ထရန့်ကဒါကိုမစိုးရိမ်ဘူးလို့ပြောပါတယ်လူမုန်ကိုခိုင်းနေကဒေါ်လာ100တန်လောက်ရှိတဲ့တန်ဖြတ်လှော့ကိုတုံးပြီးပြီးခဲ့တဲ့လတွေအတွင်းနေဆက်တိုင်းကိုအချိန်ချင်းဖြတ်တောက်ဝင်ရောက်ခဲ့တယ်လို့ Washington Post သတင်းစာကရေးသားခဲ့ပြီးနောက်မှာသမ္မတထရန့်ကသူ့အမည်ကိုထုတ်ပြောတာဖြစ်ပါတယ်အမေရိကန်အနေနဲ့အားကောင်းခိုင်မာတဲ့နိုင်ငံတွေနေဆက်မှာကာရာကြောင်ချိုးဖျက်ဝင်ရောက်မယ်ဆိုလဲအလွယ်တကူပြန်လည်ပြင်ဆင်လို့ရကြောင်သူကပြောပါတယ်လူမုန်ခိုင်းနေတုံးတဲ့အထူးတန်ဖြတ်လှော့တွေဟာတမ်မနီကျောင်းတွေပါတဲ့ကွန်ကရစ်တိုင်လိုမာကျောတဲ့အရာကိုတော့မိနစ်ပိုင်းအတွင်းဖြတ်တောက်နိုင်တယ်လို့နေဆက်လုံညုံရင်းအဖွဲ့ကပြောပါတယ်အခုလိုနေဆက်တတိုင်းကိုချိုးဖြတ်ပြီးရွှေပြောင်းအခြေချလူသူတွေကိုမှောင်ခိုခိုင်းနေတာတွင်းနေတာဖြစ်ပြီးဘယ်နှကြိမ်လောက်ရှိပြီလဲဆိုတာမသိရသေးပါဘူးတရားမဝင်နေဆက်ဖြတ်ကျော်မှုကိုတားဆီးတဲ့အနေနဲ့သူသာသမရဖြစ်လာရင်မက္ကဆီကိုနေဆက်တတိုင်းကိုကာယံသွားမယ်လို့2016ရွေးကောက်ပွဲတုန်းကသမရဒေါ်နယ်ထရန့်မဲဆွယ်ဟောပြောမှုကိုလူကြိုက်များခဲ့ပါတယ်ဒါပေမဲ့2020ရွေးကောက်ပွဲနီးလာချိန်အထိတော့အဲ့ဒီတတိုင်းကကာယံလို့မပြီးဆုံးသေးပါဘူး